အိန္ဒိယနိုင်ငံဂိုဝါမြို့မှာကျင်းပနေတဲ့ BRICS လို့ခေါ်တဲ့စီးပွားရေးဖွံ့ဖြိုးဆဲ၅နိုင်ငံဖြစ်ကြတဲ့ဘင်္ဂလားဒေ့ရှ်၊ရုရှား၊အိန္ဒိယ၊တရုတ်နဲ့တောင်အာဖရိကနိုင်ငံတို့ရဲ့ထိပ်သီးဆွေးနွေးပွဲအတွင်းအိန္ဒိယနဲ့ရုရှားနိုင်ငံတို့ကစီးပွားရေးနဲ့စည်းရေးဆိုင်ရာကိစ္စရပ်တွေမှာပုံမပူးပေါင်းဆောင်ရွက်ကြဖို့သဘောတူညီချက်တွေရရှိနေတဲ့ဒီချိန်ထဲမှာပဲနေဆန့်ဖြတ်ကျော်ဖြစ်ပေါ်နေတဲ့အကြမ်းဖက်မှုတွေအပေါ်စိုးရိမ်နေတဲ့အကြောင်းကိုလည်းအိန္ဒိယအစိုးရကဖိအားပေးပြောဆိုနေပါတယ်။အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီဟာထိပ်သီးဆွေးနွေးပွဲပြင်ပမှာရုရှားနဲ့တရုတ်ခေါင်းဆောင်တွေနဲ့စနေနေ့ကတိကျတွေ့ဆုံခဲ့ပါတယ်။ဆွေးနွေးမှုတွေကနေအင်မတန်အကျိုးဖြစ်ထွန်းစေတဲ့ရလဒ်တွေထွက်လာတာဟာနှစ်နိုင်ငံအကြားမဟာဗျူဟာမြောက်ရင်းနှီးတဲ့ဆက်ဆံရေးတည်ဆောက်နိုင်ခြင်းကိုပြသလိုက်တာဖြစ်ကြောင်းဒေါ်လာတန်ပေါင်းထောင်ပေါင်းများစွာတန်ဖိုးရှိတဲ့ကာကွယ်ရေးနဲ့လောင်စာဆွမ်းအင်ဆိုင်ရာသဘောတူညီချက်တွေကိုရုရှားနဲ့လက်မှတ်ထိုးပြီးဝန်ကြီးချုပ်မိုဒီကပြောပါတယ်။ဝန်ကြီးချုပ်မိုဒီအနေနဲ့ရုရှားသမ္မတဗလာဒီမီပူတင်နဲ့တွေ့ဆုံဆွေးနွေးတာဟာနိုင်ငံအကြားကဆက်ဆံရေးကိုအသစ်ပြန်လည်စတင်နိုင်ရေးအတွက်ရည်ရွယ်ခြင်းဖြစ်ပါတယ်။လွန်ခဲ့တဲ့နှစ်အနည်းငယ်အတွင်းအိန္ဒိယဟာအမေရိကန်ပြည်ထောင်စုနဲ့ဆက်ဆံရေးတိုးမြင့်ဆောင်ရွက်လာနေသလိုရုရှားကလည်းတရုတ်ပါကစ္စတန်တို့နဲ့ပုံမှန်နီးနီးကပ်ကပ်ဆက်ဆံလာနေတာဖြစ်ပါတယ်။အိန္ဒိယနဲ့ရုရှားနိုင်ငံအကြားချုပ်ဆိုလိုက်တဲ့စာချုပ်ပေါင်း16ခုထဲမှာရဟယင်အစည်းအဝေးပူးတွဲထုတ်လုပ်ရေးလည်းပါဝင်ပါတယ်။